ညံတဘုံ6ဝါသနာဖြာကာမယညံတဘုံပေါ့ဒကတ်ကနေကြိုဆိုပါရစေ။အချက်တဲကာလမှာတည်ငါကယ်ပေါက်တွေတွေးရှိပျော်ရွှင်နိုင်ပါစေလို့လဲနှုတ်ခွန်းဆက်ပါတယ်။ကျွန်တော်ကတော့ညံတဘုံမိတ်ဆွေများထက်ကမောင်းရင်ပါ။ဝါသနာကိုဖြာကာမယဆိုတဲ့စကားကိုလူလူကြားဝူးကြမှာပေါ့ဗျာ။မောင်းရင်တို့ဟာသိုးတဲ့ဝါသနာပဲဖြစ်ဖြစ်ကောင်းတဲ့ဝါသနာပဲဖြစ်ဖြစ်အကြောင်းတိုက်ဆိုင်လာတဲ့အခါဝါသနာဖြာကာမရဆိုပြီးပက္ခနဲ့ပြောလိုက်ကြတာပဲအဲ့ဒါကလည်းကိုရန်ကသူများကိုခုခံပြောဆိုတဲ့အခါရှိသလိုသူများကကိုယ့်ကိုတိုက်ခိုက်ပြောဆိုတာလည်းရှိပါတယ်ဥပမာဖဲမကြာခဏရိုက်နေတဲ့လူတစ်ယောက်ကိုဒီကောင်ကဖဲသမားဆိုတော့ဝါသနာကိုဖြာကာမရပါဘူးဆိုတဲ့စကားမျိုးတန်မျိုးဒီထက်ဆိုတဲ့ရည်ညွှန်းချက်နဲ့သုံးရင်တော့ခွေးမိကောက်ကြီတော့စွတ်ဆိုတဲ့စကားနဲ့ဟုတ်ခက်ပြစ်လိုက်ကြတာပဲဒီတစ်ခေါက်မှာတော့ဖြာအထက်ထက်ကာခံခဲ့ရတဲ့မောင်ရင်တို့ယဉ်ကျေးမှုတွေကိုပြောမှဖြစ်ပါတယ်ဒီအကြောင်းအရာတွေဟာအရင်အပိုင်းတွေကပြောခဲ့တဲ့အကြောင်းကိစ္စတွေနဲ့ချက်နွယ်ဆက်ဆက်မှုရှိပါတယ်။ဝါသနာဆိုတဲ့စကားကိုမောင်ရင်တို့ညံမိသလောက်နားလည်တာကတော့အမြဲလှုပ်ချင်နေတဲ့ကိစ္စလို့အကြံဖျင်းပြောနိုင်မယ်ထင်တယ်။တိတဆအရွယ်ကလေးကဒီကောင်ဝါသနာကတမျိုးဆိုတဲ့စကားကိုလူကြီးတွေစီကနေကြားရတယ်။ပြန်စဉ်းစားကြည့်တော့မောင်ရင်တို့မကြာခဏတစွဲတလန်းလုံးမိနေတာအဲ့ဒါလောက်ရရင်ပျော်နေတာအဲ့ဒါကရတယ်ရလက်ကိုအရွယ်မကြီးခံစားတတ်နေတာဒီမှာလူတွေသုံးစွဲတာကိုတွေ့လာရတယ်မရှင်းရှင်းပြောရရင်ဝါသနာဆိုတာကိုလှုပ်ချင်တာပေါ့ဆန္ဒလို့လည်းသတ်မှတ်နိုင်မယ်ထင်တယ်ဒီတော့မောင်ရင်တို့အသီးသီးမှာဆန္ဒကိုစီရှိရာရဲ့ဆန္ဒဆိုတာရည်မှန်းချက်တနည်းအားဖြင့်ကိုဖြစ်ချင်တာရဲ့လို့သိလာခဲ့ကြတယ်အဲ့ဒီလိုနဲ့မောင်ရင်တို့ဟာဆန္ဒနဲ့ဘဝဝါသနာနဲ့တော်ရဆိုတဲ့ဇာတ်တွေကိုကိုအသီးနဲ့ကိုနားလည်လာကြတဲ့အခါမောင်ရင်တို့ရဲ့ဘဝရဲ့အခက်အခဲအကြီးအမားဆုံးရွေးချယ်မှုတွေလှုပ်လာကြရတယ်ဒါသိတဲ့ဆအရွယ်မှာပေါ့ဗျာလွယ်ဆုံးပြောရရင်အထက်တန်းတက်တော့ဘာသာရရွေးရတယ်လို့ပဲဝိဇာပဲရွေးရမလားဇော်ကြီးပဲရွေးရမလားသိပ်ပံပဲရွေးရမလားအေခန်းကကောင်မော်လေးချော့ချော့ပဲရွေးရမလားဖြစ်တဲ့ဒွိဟာပေါ့ဗျာဒီကိစ္စကြီးဟာရှုပ်ထွေးကြဲပြန့်လွန်းလို့ပြောရဆိုရအင်မတန်ခွာကြပါတယ်နောက်ပြီးတကဘာလုံးကလူငယ်တွေရင်ဆိုင်နေရတဲ့ပြဿနာလည်းဖြစ်ပါတယ်အဲ့ဒီတော့မောင်ရင်တို့ကယဉ်ကျေးတဲ့လူအဖွဲ့အစည်းဆိုတာလူငယ်တွေကိုသူတို့ဝါသနာပါရလှုပ်ခွင့်ပေးတဲ့အားပေးအားမြောက်ပြုတဲ့အသိုက်အဝန်းတွေလို့ယူဆကြတယ်တနည်းအားဖြင့်ပြန်လန်ဆွေးနွေးခွင့်ရှိတဲ့လူအတိုက်အမြန်ကိုမျှော်လင့်ကြတယ်။မကောင်းတဲ့ဝါသနာကတော့တက္ကနာပေါ့ဗျာ။ဒါကလည်းအခြေအနေကိုလိုအပ်တယ်လို့ထိန်းကျောင်းတဲ့နိလန့်တွေရှိပါတယ်။လူအမျိုးမျိုးစိတ်ထွေထွေဆိုပေမဲ့ငြိမ်းချမ်းစွာတူရှင်တွဲနေထိုင်ခဲ့ကြတဲ့တပ်တွေတရကတွေမရင်မတွက်နိုင်အောင်ရှိနေတုံပဲဖြစ်ပါတယ်။တတ်ရှိဆိုတာကိုယ့်အသက်ဇီဝကိုကိုယ်တိုင်ဖန်ဆင်းနိုင်တဲ့အမျိုးမဟုတ်ပါဘူး။အသက်ဇီဝဖြစ်လောက်တဲ့ရေကန်မြေကန်တွေမှာပဲတတ်ရှိတွေဟာပေါ်ပေါက်မျိုးပွားလာကြတာဖြစ်ပါတယ်။ငါမွေးလို့ကြီးပြင်းလာရင်အရက်ဖိုးကုံမှဆိုးလို့ငါ့ကိုမွေးကြတဲ့အမူးကလေးမွေးလိုက်စမ်းဆိုပြီးဘယ်သူမှစီရင်ဖန်တီးလို့မရသေးပါဘူးမျိုးရိုးဗီဇတိတ်ပံထွန်းကားလာပြီမဲ့ပြင်ထားတဲ့မျိုးရိုးကိုပျက်စီးဖောက်ပြန်နေတဲ့ပတ်ဝန်းကျင်တစ်ခုမှထားလိုက်ရင်သူလည်းဘာမှတတ်နိုင်မှာမဟုတ်ပါဘူးမောင်ရင်ဆိုလိုရင်ကလူဆိုတာမွေးလာကြတဲ့ကဆိုးသွန်းနေတာလိမ်မာနေတာမဟုတ်ပဲပတ်ဝန်းကျင်ကပြုပြင်လာရဲ့သူကိုယ်တိုင်ရင့်တန်လာတဲ့ညံကိုမွေးယူသွားကြရတယ်ဆိုတဲ့ဟာအချက်တွေဖြစ်ပါတယ်ဒါဖြစ်ရင်ပတ်ဝန်းကျင်ရဲ့ယဉ်ကျေးမှုကဘယ်လိုရှိလဲအရေးကြီးခက်ခဲတဲ့ရွေးချယ်စရာတွေမှာမောင်ရင်တို့ဘလို့ရွေးချယ်ဖြတ်သန်းခဲ့ကြလဲ။ပုံမျိုးတိုးတက်မှုဆိုတာလူစွမ်းအားအရင်မြစ်လို့ခေါ်တဲ့လူသားတွေရဲ့တီထွင်ဖန်တီးနိုင်စွမ်းပေါ်မှီတည်နေသလား။အဲ့တော့မောင်ရင်တို့ကရောဘာတွေလွတ်ခွင့်ရပြီ။ဘာတွေပုံမျိုးတိုးတက်ခဲ့ကြပြီလဲ။မိကုန်းနေတိတ်များသွားလို့အာယုံနောက်တယ်ဇရားရှုပ်တယ်မထင်ကြအောင်နဲ့။ကိုလူလူကြုံခဲ့ရတာတွေကအခုထက်ပိုပြီးရှုပ်ထွေးပွေလီပါတယ်။ဒါလေးတွေကိုပြန်မှတ်မိသလောက်ဝင်းဆက်ကလေးတွေနဲ့စီကြည့်ရအောင်ပါပဲ။မောင်ရင်ကဝင်းဆက်တွေကိုစီကြည့်တဲ့အခါအစောဆုံးစဉ်းစားမိတာကတော့ကိုလူလူနားရီဝနေတဲ့ပထမအရွယ်မှာပညာရှာဒုတိယအရွယ်မှာဥစ္စာရှာတတိယအရွယ်မှာတရားရှာဆိုတဲ့ဆုံးမစကားကိုအရင်စဉ်းစားမိတယ်။ဒါကမောင်ရင်တို့ယဉ်ကျေးမှုလို့ဖြစ်နေတဲ့ထုံနှန်းစဉ်လားဆုံးမစာတွေဖြစ်ပါတယ်။ဒီစကားတွေအတိုင်းပဲဘဝတစ်လျှောက်လုံးသွန်သင်သွားသူတွေဖြတ်သန်းသွားသူတွေကလည်းမိခိုးမဆုံးမိုးမဆုံးရှိပါတယ်။ဒီစာကိုမောင်ရင်ငငယ်ကလောကနီတိမှာစာအုပ်ကိုဖတ်ရဖို့ပါတယ်။ပါဠိတစ်ဖက်နိတိယလို့ခေါ်တဲ့အနက်ပြန်တာတစ်ဖက်လည်းပါပါတယ်။ဒီစာရဲ့ရွေချက်ကတကြီးဝါကြီးတွေဟာလူငယ်တွေကိုအစဉ်သဖြင့်အစဉ်ပြေချောမွေပြီးဘဝကိုအေးအေးလူလူဖြတ်သန်းစေလိုဟန်ရှိပါတယ်။စာထဲမှာတရားရှာပြီးကောင်းရာရောက်ဖို့ကမသေးခင်ရည်မှန်းချက်ကိုသို့တော့လက်တွေမှာတော့လူငယ်တော်တော်များများဟာဒီသဘောတိုင်းဖြစ်မလာနိုင်ကြပါဘူး။ဒီစကားတွေဟာကြဲပြန့်တဲ့အောင်နဲ့အတော့ကိုအကန့်အသတ်တွေရှိနေတာပါ။လူကြီးတွေပြောလို့ရှိရဲ့မင်းတို့ရဲ့နောင်ရည်အတွက်ဆိုပေမဲ့သူတို့ပြောတဲ့အတိုင်းတသွေးမတိန်လောက်ကင်ဆောင်ရွက်ခဲ့သူတွေတောင်မှသူတို့ပြောသလိုရည်ရှိမှမရက်တည်နိုင်ကြပါဘူး။ဒီထဲမှာအရေးကြီးဆုံးအချက်ကအဖြစ်ဒီဆုံးမစကားပြောတဲ့ပုံကိုယ်တွေတောင်မှ သူတို့ရင်ညွှန်းတဲ့တရားအတိုင်းမကျင့်နိုင်ကြဘူးဆိုတာမောင်ရင်တို့မျက်မြင်ပဲဖြစ်ပါတယ်။ဆိုပါတော့ဗျာပထမအရွယ်မှာပညာရှာကြပြီ။လောကနီတိကျမ်းအလိုအရလဲအတတ်ပညာမရှိသူဒီပစ္စည်းဥစ္စာမရနိုင်ရတဲ့။ကောင်းပြီလေ။ဒီတော့ပညာရှာကြပြီဆိုပါတော့။ဟိုမှာစအညာတာကလွတ်ချက်ပညာကြီးစနစ်ကြီးဗျ။ကျတူရေးပညာသင်စနစ်ဆိုတာကိုလူတို့ကိုယ်တိုင်လှောင်ခဲ့ကြတယ်မဟုတ်လား။ပြီးတော့ကျတူရေးနဲ့တာလိကဘဲကောင်ပို့ပြီးလူစကားတတ်မလဲပြိုင်ဟိုင်းသေးတာကတမောင့်ရဲ့။ဒီစနစ်ကြီးကမောင်ရင်တို့ရဲ့ကြိုးချောင်းဆက်ဆက်ဆင်ញင်နိုင်စွမ်းကိုရက်တံပြစ်လိုက်တယ်။ဒါပညာရှင်တွေပြောတဲ့စကားနော်။အနည်းဆက်ဆုံးဥပမာပြရရင်ဓမာယုံကဖွင့်တဲ့သချင်းကိုအလွတ်ရသွားတယ်လို့ပေါ့ဗျာ။ဒါဆိုအတော်ရှင်းမယ်ထင်ပါတယ်။ကျောင်းမှာနှစ်တိုင်းကျင်းပလေးရှိတဲ့ပွဲလန်းသမင်တွေမှာမကြာခဏပါလေးရှိတဲ့သချင်းတစ်ပုဒ်ရှိတယ်။ကျွန်တော်ရီမန်းချက်ဆိုတဲ့သချင်းပေါ့ဗျာ။စုံကြီးပွဲတော်တွေမှာကလေးတွေကိုဌာနဆိုင်ရာယူနီဖောင်းတွေပေးဝတ်ပြီးတက်ကခိုင်းတဲ့သချင်းပေါ့။အဲ့ဒီထဲမှာလူညုံဖြစ်ဖို့ကြိုးစားမိဆရာဝန်ဖြစ်ဖို့ကြိုးစားမိညမသားကောင်းစားနေစစ်သားကြီးကိုကျွန်တော်မျှော်မှန်းသည်ဆိုတဲ့အပိုက်ကပါလာတယ်။ဒါပဲသူတို့ရည်မှန်းချက်ကညမသားကောင်းစားနေရဲ့ရုပ်လုံးအခုထိတိတိပပမမြင်သေးတဲ့လူကြီးရဲ့အများကြီးကြံနေပါသေးရဲ့။ပြီးတော့ကျောင်းတွင်းကပညာရေးဟာလည်းမောင်ရင်တို့ရဲ့ဆင်ញင်တုံတရားကိုရက်တန့်စေတဲ့အတွက်မောင်ရင်တို့ဟာအရွယ်တစ်ခုရောက်တဲ့အထိကျွန်တော်ရည်မှန်းချက်ကဘာမှမသိဘူး။ကို့ဝါသနာပါရကိုမသိဘူး။ဝါသနာပါရကိုလွတ်ခွင့်ရှိရဲ့လို့လည်းဘယ်တော့မှမစင်စားဘူး။လုံရင်လည်းမဖြစ်ဘူးလို့သာပတ်ဝန်းကျင်ကတညီတညွတ်တဲ့မှတ်ချက်ချလိမ့်ရှိတယ်။ငါတို့လုံဘူးပြီးပါပြီကွာမိမယူလိုက်ရင်ပြီးသွားပါလိမ့်မယ်ဆိုတော့အချိုးနဲ့ပေါ့ဗျာ။မျိုးဆက်တီးတီးဟာပေါ်ဝါမျိုးဆက်တွေရဲ့ဂိတ်ဆုံးနေတဲ့မှတ်တိုင်တွေမှာသာကားမှားစည်းဖို့ရက်ဆောင်နေခဲ့ကြရတာပါပဲ။တစ်ခါလားကတားအဖနှစ်ယောက်စကားပြောတာကိုကြားခဲ့ရဘူးပါလေ။တားဖြစ်သူကရှိလာတော့၃နန်းပေါ့ဗျာ။အဖေဖြစ်သူက30ဆုံးဆုံးလောက်ဖြစ်မယ်မှတ်တယ်။အဖေကကလေးကိုမင်းကြီးလိုက်ရင်ဘာလုပ်မလဲလို့မေးရဲ့။တားဖြစ်သူကရုပ်တန်လိုင်းနေလျှောက်ကြည့်ပြီးတော့အာဂါသရင်မူဖြစ်ခြင်းကြောင့်ဆောင်ကြွားကြွားကလေးပြန်ပြောတယ်သူကတက်ကြွနေတာကိုအဲ့မှာအဖေကမင်းသင်ချာရွတ်ရမှာပေါ့ចောင်းစာနိုင်ရဲ့လားလို့ပြန်မေးတယ်သားကဇဝေဇဝါဖြစ်သွားတာတွေ့လိုက်တယ်အဖေကဆက်ပြီးတော့ဟိုဒါဖြစ်မင်းဘောလုံးသမားလောက်ပါလားတဲ့တပတ်ကတပတ်ကငွေတွေအများကြီးရတာကွာတယ်အာဂါသဂျန်နယ်ရီရဲ့စက်နက်ပေါ့ဗျာဟိုကောင်လေးကဘောလုံးကံမဲ့လုပ်ရင်အမေဖြစ်သူကဓမြစည်းကြီးနဲ့လိုက်လာသူတို့မိဘချင်းတော့မညှိရသေးဘူးသိပ္ပံပညာရှင်ဖြစ်ခြင်းနဲ့ကလေးဟာအဲ့ဒီမှာရင်ဂိတ်ဆုံးသွားပြီးတော့စာပေးစာယူဖြေလို့အစိုးရဝန်ထမ်းဖြစ်သွားရှာပါတယ်။သူ့ရဲ့စိတ်အားထက်သန်တဲ့ပညာဆိုင်ရာဘဝဟာသုံးနှက်နဲ့တင်ပြီးသွားတာပေါ့။အခုတော့သူတွက်ချင်နေတဲ့ခြေကနေရင်တွက်နေရပြီထင်ပါတယ်။သူ့အဖေကလည်းဘောဘဲလောင်းသမားကို။ဒါမျိုးဝန်ထဲစရာကချွတ်ကချော်တွေကမောင်ရင်တို့ဘဝမှာအပုံကြီးပါပဲ။သူ့အတွင်းနဲ့သူကွန်မြူနီရဲ့ကလေးတယောက်ကိုအတွေ့သမားစာရေးစရာထမင်းငတ်ဆိုပြီးတဒန်းလုံးကဝိုင်းလောင်ကြတာ။သိပ္ပံပညာရှင်ဖြစ်ချင်တဲ့ကလေးကိုသင်ချာအကြောင်းပြောအောင်မတင်ပေးလိုက်ကြဘူး။ပကြီးစရာဖြစ်ချင်တဲ့ကောင်လေးရဲ့ပကြီးအချိန်ကိုတင်ချာအချိန်နဲ့စားထုတ်လိုက်ကြပြီတွက်ချက်ရတဲ့အမြောက်လီပေါင်းတွေကိုကြက်ခိုင်းတယ်ဒီထက်ပိုပြီးလည်းမရတော့နောက်ပြီးနိုင်ငံရေးသမားဖြစ်ချင်တဲ့ကလေးကိုဇာရိတနဲ့ပြည်သူနီတိပဲနှလုံးသွင်းခိုင်းတာနဲ့ဖုံးကြီးဝတ်သွားတဲ့ဖြစ်ရမျိုးတွေပေါ့ဗျာငယ်ဖြူဆိုပြီးတော့မြောက်ပေးနေတော့ဝုံးဆိုဒါရကာမာတုဃာမလေးနဲ့ဇလန်းဖြစ်သွားတာလဲကိုလူတို့ကြားဘူးရမှာပေါ့ဒီကလေးတွေကိုဘဝအောင်ရင်ပူပန်ချက်အကြောင်းပြပြီးတော့ဘောင်ခတ်လိုက်တဲ့အတွက်သူတို့ခင်ဗျာကိုယ်ကိုယ်ကိုယုံကြည်မှုတမိုးထားလေးစားမှုတွေအညွန့်တုံးကုန်ပါတယ်ဒီကိစ္စဟာသက်ဆိုင်ရာဝါသနာအသီးသီးဒါနအသီးသီးမှာရှိနေတာပါဆိုတော့လူငယ်တွေလူတော့မတို့တော့ဘူးပေါ့ဗျာအမြဲစိတ်ထဲမလုံခြုံမှုတွေကိုအမွှေးရသွားတာပေါ့ဘွယ်ရပညာမတတ်ဆိုပြီးတော့လူငယ်မျိုးဆက်တွေအလောင်းခံရတာဟာအသီးသီးသောမျိုးဆက်တိုင်းမှာတာဝန်ရှိပါတယ်ဘသူမှတာရနေတာရှိမနေပါဘူးဟုတ်ပြီအဲ့ဒီ delay တွေနဲ့စာရီတင်လာပြီးတော့သူတို့ပြောတဲ့ဒုတိယအရွယ်မှာဥစ္စာရှာကြပြီဆိုပါတော့မောင်ရင်တို့ဟာကိုလုတ်ချင်ရကိုသေးချာမသိခဲ့ရတော့အလုတ်ခွင်တွေမှာလည်းအံဝင်ခွင်ကြောင့်မရှိဘူးအလုတ်ခွင်ကလည်းကိုတိရနဲ့အံဝင်ခွင်ကြောင့်မရှိဘူးအလုတ်ခွင်တစ်ခုမှာခဏလုတ်ပြီးတော့ကိုလုတ်ချင်ရလုတ်မယ်ဆိုရယ်လူငယ်တွေဟာလည်းကနဦးလုတ်ခဲ့တဲ့အလုတ်မှာပဲနှွေဝင်သွားတယ်ငငယ်ကကြောင်းသွားရမှာပြင်းတယ်လို့အရွယ်ရောက်လာတော့လည်းအလုတ်သွားရမှာပြင်းကြရောပြင်းမှာပေါ့ဗျကိုလုတ်ချင်တဲ့အလုတ်မှာမဟုတ်ပဲကိုအသင်းဖွဲ့နဲ့ဆောင်ရွက်ကြတဲ့ delay ကိုလေထဲမှာပဲရှောက်ပြောကြတာအသင်းဖွဲ့တမကကြီးဖွဲ့မယ်ဆိုတော့လည်းဟိုကောင်တွေကခွင့်မပြုပြန်ဘူးအဲ့ဒီမှာသူတလူငါတမင်းတွေတွက်ကတ်တက်တဲ့အကျင့်တွေပါလာကြတော့တာပါပဲ။မောင်ရင်တို့တလေမှာဘုံပန်းတိုင်တွေချမှတ်ပြီးလောက်ကြတဲ့အလုပ်တွေတောင်မှပျက်စီးလွယ်ကြအောင်မြင်ခဲ့ကြပါတယ်။နှစ်ယောက်ဆိုရင်တစ်ယောက်တစ်ပါတီထောင်နေဆိုပြီးပြက်ရဲပြုတ်ခံရတာလေမောင်ရင်တို့တွေပါပဲ။ဆိုတော့နေပဲအသီးသီးဟာအံဝင်ခွင်ချမှုမရှိတာတွေနဲ့တိုးတက်မှုတွေဟာလည်းဆုတ်ယုတ်လို့သာရှိနေခဲ့ကြတာပါ။လောက်ဆရာအလုပ်တွေရှိပေမဲ့အောက်ပါကန့်သက်ချက်ဆိုတာတွေကလည်းအများကြီးဖြစ်နေလို့ခွင်လန်းတွေကလည်းအင်မတန်နှဲပါခဲ့ကြပါတယ်။လူမှုအစဉ်တန်းနေနဲ့ကြည့်ရင်လေမောင်ရင်တို့ဟာပထမအရွယ်မှာကတည်းကထမင်းငတ်ဖို့ကြောက်နေခဲ့ကြရတာပါ။စားဝတ်နေရေးလုံလုံချောင်းဖူလုံမှုတွေမရှိကြပါဘူး။ရ ရှေ့ရလူကြီးမင်းများကလည်းမသေးုံတမဲရှင်သန်ခွင့်ကိုသာရေရှည်ခံနဲ့ဘဝပန်းနိုင်သူအဖြစ်သတ်မှတ်ခဲ့ကြတယ်။လွတ်လပ်ခွင့်ဆိုတာလည်းအလွန်ရှားပါတယ်။ခုဆိုရင်လက်ဖက်ရည်ဆိုင်မှာတယောက်ကဆက်လိုက်တပွဲမှာတယောက်ကထမင်းစီစံအလွတ်တပွဲမှာပြီးဝေမျှစားရတဲ့အခြေအနေမျိုးတောင်လူငယ်တွေမှာရှိမနေတော့ပါဘူး။လူငယ်တွေတက်သေအောင်ကြိုးစားမှရနိုင်တယ်ဆိုတဲ့ကြွားလုံးထုတ်ခံရတဲ့အရာတွေဟာတကယ်တော့လူငယ်လူတန်းစားအသီးသီးအတွက်ဒန်းလူရတဲ့အခွင့်အရေးတွေဖြစ်တင်ပါတယ်။ဆင်းရဲလို့တက်ကူအဆင့်တောင်မရောက်လိုက်ရပဲမီယိုဖလာလုပ်ငန်းမှာပဲမီယိုဖလာနီလန်းတွေနဲ့ဘဝဆုံးသွားတဲ့လူငယ်တွေဟာအခုထိပုံအောင်ကြံရှိနေပါသေးတယ်။လူငယ်ဘဝမှာပျော်လဲမပျော်ခဲ့ရတဲ့သူတွေပညာလဲရေရရာမရခဲ့ကြတဲ့သူတွေဟာခက်အဆက်ဆက်ချီကွဲစရာပုံမြင်နေအဖြစ်ခွန်ညွန့်ခံနေရတော့မှရှိပါသေးတယ်။ဒီအခြေအနေတွေမှာမောင်ရင်တို့ဝါသနာကဘယ်နာနေမှမသိဒုတိယအရွယ်မှာပဲဥစ္စာရှာရင်အချစ်တွေပါရလာပြီးတော့တန်မြာတွေကမှမျောပါစီစဉ်သွားခဲ့ရတယ်ပေါ့ဗျာ။ချက်ချင်းမြတ်တာဆိုတာကိုဒုက္ခတွေနဲ့ပုံဖော်မြင်သွားကြလို့တသက်လုံးကြောင်ကြမျိုးမျိုးနဲ့နေသွားကြရပါတယ်။သူတို့ရဲ့ဉာဏ်ပညာပါရမီကအထောက်ပံ့ရပြီးတော့ဘဝကိုကြည်ကျင်နက်နက်နေသွားကြတဲ့ပုံကိုယ်တွေဟာလည်းပတ်ဝန်းကျင်မှာမရှိသလောက်ရှားပါတယ်။မကျေနပ်ဘဲနေနေရတဲ့လူအဖွဲ့အစည်းရဲ့ယဉ်ကျေးမှုတစ်ခုဟာဘယ်မှာငြင်းငြင်းညံ့ရှိမလဲ။ဒီယဉ်ကျေးမှုတွေပါပฏิပက္ခဖြစ်လို့တိုးတက်မှုတွေရှိလာတာအထက်ရုပ်ရော့မှုသာရှိလာတာပါ။နောက်ဆုံးအချက်ဖြစ်တဲ့တတိယရွယ်မှာတရားရှာဆိုတာကတော့တော်ပြုံးစည်းစည်းဖြစ်စရာကောင်းပါတယ်ဗျာ။ဒီလူတွေကတကယ်ရောတရားရကြသလား။တရားရောရှာကြသလား။ရတာကတော့ဘယ်တရားလဲစသဖြင့်မိကုန်းနေအများကြီးရှိပါတယ်။သူတို့ရခဲ့တဲ့တရားတွေဟာသူတို့အလိုအတိုင်းမဟုတ်ရင်ဘယ်တရားဖြစ်ဖြစ်ဘယ်အလုပ်ဖြစ်ဖြစ်ပြောင်းလဲအသီးမှတ်မပြုတ်ရတဲ့တရားတွေအဖြစ်မောင်ရင်တို့မြင်နေကြရပါတယ်။အလုပ်လုပ်တဲ့အခါဝါသနာဆိုတာထက်အကျိုးလိုလားလို့လုပ်ကြတာလို့တရားသေးယူဆကြပါတယ်။ဝါသနာရလုပ်တဲ့အလုပ်ကိုလည်းအလုပ်လို့မမြင်ကြသလိုမြောက်စားဖို့အတွက်စိတ်ဓာတ်တွေနေရာပေးမှုတွေရှားပါခဲ့ကြပါတယ်။သူတို့တွေးခေါ်ပုံကတကူစား၍တရားငလေးသာရှိရပါ။လူဖွဲ့စည်းကိုကိုးစားပြုမနေပါဘူး။တော်လန်ရင်မှာဒီအခြေခံစိတ်ဓာတ်တွေအစဖောက်ထွက်တော်လန်ကြဖို့စ조사တက်တည်ပြကြဖို့မောင်ရင်တို့အားလုံးမှာတာဝန်ရှိနေတာဖြစ်ပါတယ်။မဟုတ်ရင်ကဘာကြီးအကျိုးကိုတက်ကြွလှုပ်ရှားလိုတဲ့လူငယ်တွေရဲ့ပန်းနိုင်ဟာဓမ္မယုံကဂောဘကအဆင့်လောက်နဲ့ပြည်ဖုံးကားချသွားမှာဖြစ်ပြီးတော့ဂောဘကဆိုတာကိုနာယကဂုံမြောက်သောအရိယာသူတော်စင်ကြီးလို့ထင်နေတဲ့ဘဝမှာတောင်တင်သွားမှာဖြစ်ပါတယ်။မြမအိုចောင်းយူចောင်းជា၊ကရင်အိုမြောင်းយူမြောင်းជាဆိုတဲ့ဇကားတွေနဲ့လူတယောက်ရဲ့မရေမယာနေဝင်ချိန်တွေကိုခွဲခြားဆက်ဆံပုံဖော်ခံနေရတာတွေကိုလည်းအဆုံးသတ်မှာဖြစ်ပါတယ်။နောက်ပြီးတော့တော်ရမာမနေတော်ရမာနေဆိုတဲ့မမြင်ရတဲ့ကံကြမ္မာကိုရိုးမယ်ဖွဲ့လိုက်ရတဲ့ဝဆင်းရဲတွေကလည်းလွတ်မြောက်မှာဖြစ်ပါတယ်။လူကြီးတွေကသူတို့ငငယ်ရပညာကိုဘလို့ရှာခဲ့ကြအောင်ဘလောက်ခက်ခက်ခဲခဲလုပ်ခဲ့ရအောင်ပြောပြီးတော့လူငယ်တွေကိုပညာပေးလေရှိကြတယ်။ဒါပေမဲ့အဲ့ဒီနောက်မှာမင်းတို့ဘလို့နေရတာငါတို့လုပ်ခဲ့လို့ဆိုတဲ့မန်းနဲ့တိုင်တက်ပြမှုကလည်းကက်လျက်ပါနေရပါသားသမီးတွေကိုရေရှည်ရင်းနှီးမြှုပ်နှံမှုလို့ခံယူရတဲ့နေရာမှာသူတို့ချမှတ်တဲ့လမ်းစဉ်သားလျင်ရေရှည်တဲ့လမ်းစဉ်လို့တတို့တို့ပုံသွင်းခဲ့ကြခြင်းလည်းဖြစ်ပါတယ်။ဒါတွေဟာပုံမှန်ဟုတ်မနေတဲ့ပုံမှန်ဘဝတစ်ခုဆိုတာကိုရဖို့အကြောက်တရားတွေနဲ့သုံးသပ်ပြပြီးမိသားစုတွင်းမှာတောင်တော်လှန်လူစိတ်တွေကိုရိုက်ချိုးပြတဲ့တကူကောင်းသမားအတွေးခေါ်တွေဖြစ်ပါတယ်။လူဖွဲ့စည်းတဲ့ရက်တိုင်းပြည်တစ်ခုထူထောင်ရမှာတော်လှန်ပုံကံနဲ့အခြေခံစိတ်ဓာတ်ကအရေးကြီးပါတယ်။အခုကလူငယ်တွေဝါသနာကိုဖျက်ကားခံရအောင်မကပဲပြစ်ဒဏ်မျိုးမျိုးနဲ့တင်းသက်ပြစ်တဲ့ခေတ်အခြေအနေကိုတော်လှန်ပုံကံနေရတာဖြစ်ပါတယ်။ဒီလိုမယင်ကြီးတဲ့စိတ်ဓာတ်တွေကိုအလွန်တရာတိုးတက်ယင်ကြီးတဲ့စာလေးတစ်ခုနဲ့နှိုင်းရှင်ပေါ်ပြခြင်းပါတယ်။ဒီစာလေးဟာပကြီးဆရာကြီးဝတ္တုံက1985ခုနှစ်မှာရေးခဲ့တဲ့စာလေးတစ်စောင်ဖြစ်ပါတယ်။ဝိုင်းရင်ဒါလေးကိုဖတ်ပြပါမယ်။နှစ်ပေါင်း20လောက်ပကြီးရေးပြီးတဲ့အခါမှာလဲကျွန်တော်ဟာမသေးမချင်းလိလာသင်ယူခြင်းစိတ်ပဲရှိနေပါတယ်။တကယ်လဲအမှုပညာသမိုင်းကြောင်းဆိုတာလူသက်တမ်းထက်အများကြီးရှည်လျားတာပဲမဟုတ်လား။စကားတော့ဝါသနာရှင်အခုတော့ဖန်တီးသူဖန်တီးတုံးအချိန်မှာကိုတယောက်တည်းကြည်နူးဒုက္ခရတယ်လူအများစီပုတ်လွတ်တဲ့အခါမှာလဲအများနားနားလဲခံစားဖြစ်ရင်ကျွန်တော်ပြောပါတယ်အများနားလဲခံစားဖြစ်ရင်ကျွန်တော်ပြောပါတယ်ကျွန်တော်ရဲ့ညီငယ်တွေကျွန်တော်ထက်တော်ပါစီဒါမှသမိုင်းတိုးတက်မှုရှိပါလိမ့်မယ်လေးစားစွာအကြည်ဝတ်သုံး gain ကိုလူလူအားလုံးဝါသနာကိုဖျက်ကားခံရတာကိုဖျက်ထုတ်ရှင်းလင်းနိုင်ကြပါစေကြောင်းနဲ့ကိုရိုင်းကလည်းဝါသနာကိုဖျက်ကားသူမဖြစ်အောင်ဉာဏ်တော်ထနိုင်ကြပါစေကြောင်းမေတ္တာပို့သလိုက်ရပါတယ်